မြောက်ကိုရီးယားရဲ့ဒုံးကျည်နယ်နျူကလ িয়ার အစီအစဉ်မှာပတ်သက်မှုရှိနေတဲ့မြောက်ကိုရီးယားကုမ္ပဏီ၃ခုကိုကုလသမဂ္ဂကအပြစ်ဒဏ်ခတ်လိုက်ပါတယ်။လုံခြုံရေးကောင်စီကပြုလုပ်လိုက်တဲ့အရေးယူပိတ်ဆို့မှုမှာမြောက်ကိုရီးယားကုမ္ပဏီ၃ခုရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတာပါဝင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမန်ကြီးဆူဇန်ရိုက်စ်ကပြောပါတယ်။မြောက်ကိုရီးယားကတင်သွင်းခွင့်မရှိတဲ့ပစ္စည်းအမျိုးအစားကိုလည်းထပ်ပြီးတော့တိုးလိုက်တယ်လို့သံမကြီးဆူဇန်ရိုက်စ်ကဆိုပါတယ်။အခုပြုလုပ်လိုက်တဲ့အရေးယူပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားဟာပို့ပြီးတော့အထူးကြံဖြစ်သွားစေမယ်။အများကကန့်ကွက်နေတဲ့နျူကလ িয়ার အစီအစဉ်ကိုရှေ့ဆက်လှုပ်ဆောင်ဖို့အတွက်မြောက်ကိုရီးယားအစိုးရအတွက်ပို့ပြီးတော့ခက်ခဲသွားစေမှာဖြစ်လို့ဒီအရေးယူပိတ်ဆို့မှုဟာခိုင်မာပြီးတော့အားထားစရာလို့လုံခြုံရေးကောင်စီကမြင်တဲ့အကြောင်း Mrs. Rice ကပြောပါတယ်။မြောက်ကိုရီးယားဟာနိုင်ငံတကာအတိုင်းအဝိုင်းကတားဆီးနေတဲ့ကြားကအရင်လားကပဲတာဝေးပြစ်ဒုံးကျည်တစ်စင်းကိုဆန့်သက်ပြီးပြစ်လွတ်ခဲ့တာပါဒုံးကျည်ကပြစ်ခတ်ပြီးတော့10မိနစ်မှာပဲပင်လယ်ဝါထဲကိုပြတ်ကျသွားခဲ့ပါရှင်